ဒီခိုင်ပြင်းတဲ့ရတိတောင်မြို့နယ်မှာတမရော်ကစစ်စင်ရေးတွေဆင်နှဲနေတဲ့ကြောင်းကြေညာခဲ့ပြီးနောက်ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုရင်ပါရတိတောင်ကနေကြောက်တန်းဖုံညိုလိမ့်နဲ့ပူရီတောင်မြို့နယ်ကိုဆက်သွယ်ထားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတဲ့အေအေရခိုင်လက်နက်ကဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေဆင်နှဲနေကြောင်းတမရော်ဘက်က ဒီပြောခွေရခိုင်ဒုက္ခကအတီးပြုပါတယ်။ကြောက်ကန်တဲ့အောင်သာစီရွာဘက်မှာမနေတာတိုက်ပွဲဖြစ်တဲ့နေရာဘက်ကိုမြန်မာစစ်တပ်ကတော့ဒီနေ့မှလည်းထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာရှိတယ်ဗျ။ဒါမဲ့လို့တိုက်ပွဲအသေးစိတ်နဲ့ထိခိုက်ကြဆုံးမှုအခြေအနေတော့ကျွန်တော်လုံးလုံးစစ်မတိရသေးဘူးဗျ။ကြောက်ကန်တဲ့အောင်သာစီရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက် ကျွန်တော်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ ဲ့ပါတယ်
မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ကတော့ခေါင်းစဉ်ကသူတို့ဘလို့ပဲပြောင်းမြောင်းပေါ့နော်ဒီတကယ့်မြေပြင်မှာလုံးနေတဲ့ဒီအနှစ်သာရကတော့ဘာမှပြောင်းလဲမှုမရှိဘူးဗျသူတို့အရင်တုန်းကတုံးနေတဲ့ဒီ clearance operation ပေါ့နော်ဒီဟာကိုနိုင်ငံတကာကနေပြီးတော့ဒါအများကြီးပြစ်တင်ရှုတ်ချမှုတွေပေါ်လာတဲ့အခါကျတော့သူတို့ကနေပြီးတော့ဒီဟာကိုဟိုခေါင်းစဉ်ပြောင်းလိုက်တဲ့သဘောပါပဲ
မနေ့တုန်းကအောင်သာစီနဲ့ကြောက်တန်းကြေးပါဖက်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရရင်တစည်းနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့အမျိုးသမီးတို့နဲ့လဲထုံနေတဲ့ကြောက်တန်းရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကတော့တမတော်ကနောက်ထပ်စစ်ဆင်ရေးတွေကြောင့်ဒေသခံတွေဒုက္ခရောက်မှာစိုးရိမ်နေရတယ်လို့ပြောပါတယ်။
ဒါကံဒီတော့သူတို့ပြတရားမှုရှိတော့ဘုန်းကြီးသိဆုံးတကားလေးပြင်လာမှာပါဒီလိုရှိရလူကြီးကြီးဝေးဖို့ကြလို့မှာကိုရိုနာပဲရောဂါလို့တူမှုရတီဒီသမောက်ဒီမလေးသဘောဒီပါဒီလေးမစရာတယ်မလေးမစရာဘူးဒီကမှာစီ
ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတမြို့နယ်ချိန်ကာလီကျေးရွာဖွဲဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယတားနှစ်ဦးတိတ်ဆုံးခဲ့ပြီး3ဦးတန်ရန်ရရှိခဲ့တယ်လို့သုံးပိုင်းနဲ့ချိန်ကာလီရွာသားထောင်ချီနေရကနေတင်းချောင်နေရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့လက်နက်ကိုင်ပဋိပက္ခတွေတွင်အယက်သားတွေဖမ်းဆီးခံရတာထိခိုက်ဒိဆုံးတာတွေပုံမှုများပြားလာနေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစာနာရိတ်ခါပြလာမှုနဲ့အိုးအိမ်စွန့်ခွာဖျက်ပြရတဲ့ခြေနေတွေပိုဆိုးလာမှစိုးရိမ်ကြောင်းလဲနိုင်ငံတကာကူညီပေးရေးဖွဲ့20ကမကြာသေးခင်ကပဲသတိပေးထားတာပါ။ဒါအပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပဋိပက္ခတွေရှော့ချဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့လည်းရခိုင်ဒေသတွင်းမှာတော့စစ်ရေးသင်းမာနေတဲ့ခြေနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။